တ်ဟာသူလိုလားတဲ့ပါတီအနိုင်ရတဲ့ရွေးကောက်ပွဲကိုသာအတိအမှတ်ပြုတဲ့အစဉ်အလာရှိပါတယ်။1990ရွေးကောက်ပွဲမှာ NLD နိုင်တာကိုစစ်တပ်ကအတိအမှတ်မပြုပါဘူး။နေပြည်တော်တိဆောက်ပြီး2010မှာရွေးကောက်ပွဲကျင်းပတာကို NLD ကသဘိမ့်ပေါက်ပါလေ။အဲ့ဒီတုန်းကဒေါအောင်ဆန်းစုကြည်အကျယ်ချုပ်ကြနေပါတယ်။ကျန့်ဖို့နိုင်အောင်ကြီးကြပ်ကျင်းပတဲ့မလွတ်လပ်တဲ့ရွေးကောက်ပွဲအဖြစ်မြင်ကြပေမဲ့ရလကိုစစ်တပ်ကလက်ခံတဲ့အတွေ့ဦးသိန်းစိန်အစိုးရပေါ်ထွက်လာပါတယ်။2010မှာဒေါ်စုလွတ်တော်ကိုယ်စားလှယ်ဖြစ်လာအောင်ဦးသိန်းစိန်ကလမ်းဖွင့်ပေးပါတယ်။ဒေါ်စုရဲ့ကောင်းမှုနဲ့ဦးသိန်းစိန်ရဲ့ပြည့်ပြည့်မှုကြောင့်စီးပွားရေးဒဏ်ခတ်မှုရုပ်သိမ်းသွားပါတယ်။2015ရွေးကောက်ပွဲမှာ NLD အပြတ်အသတ်နိုင်တော့စေအုပ်စုရဲ့အခြေခံဥပဒေအတိုင်းလုပ်ဖို့ဒေါ်စုကဆုံးဖြတ်လိုက်ပါတယ်။ဥပဒေပညာရှင်ဦးကိုနီအကြံပေးတဲ့အတိုင်းနိုင်ငံတော်အတိုင်းမင်္ဂန်ရာထူးကိုအခြေခံဥပဒေနဲ့အညီလွတ်တော်ကဒေါ်စုအတွက်ဖန်တီးပေးနိုင်ပါတယ်စစ်တပ်နဲ့ကျန်းဖို့ပါတီကိုယ်စားလှယ်တွေကကန့်ကွက်ပြီးမဲ့ NLD ကိုယ်စားလှယ်အများစုမင်းနဲ့အတီးပြုတ်နိုင်ပါတယ်အခြေခံဥပဒေနဲ့အညီဒေါ်စုကိုလုတ်ပိုင်ခွင့်အနှင်းနိုင်တာငရင်းစီနဲ့ငရင်းကျော်တဲ့သဘောမျိုးလိုဖြစ်နေပါတယ
်ကျန်းဖို့ပါတီနဲ့စစ်တပ်ကိုယ်စားလှယ်တွေအပြင်းထန်ကန့်ကွက်နေတဲ့ကြားကအတိုင်းမင်္ဂန်ပုဂ္ဂိုလ်ဆိုင်ရာဥပဒေကို2016မတ်လမှာ9ရက်အတွင်းလွတ်တော်2ရက်စလုံးကအများစုထောက်ခံမဲနဲ့အတည်ပြုနိုင်တာဟာစေအုပ်စုအတွက်မခံကျင်စရာဖြစ်ပါတယ်။ဒီဥပဒေအသက်ဝင်ပြီးတစ်နှစ်မပြည့်ခင်2019ဇန်နဝါရီ29ရက်နေ့မှာဥကိုနီလုတ်ကြံတပ်ပြတ်ခံရတာကိုကြည့်ရင်စေအုပ်စုဘလောက်မကြင်မကြမ်းဖြစ်နေတယ်ဆိုတာသိသာပါတယ်။လွတ်တော်ကိုယ်စားလှယ်အများစုရှိရင်အခြေခံဥပဒေကိုမပြင်ဆင်ဘဲလုပ်နိုင်တာတွေရှိတယ်ဆိုတာကို NLD ကပြသလိုက်တာဖြစ်ပါတယ်။ဒါပေမဲ့ဒေါ်စုနဲ့ NLD ဩဇာအရှိန်အဟွာရှိလာတာကိုအခြေခံဥပဒေကိုရေးတဲ့စစ်ကောင်းဆောင်ဘိုင်းကလက်မခံနိုင်ပါဘူး။အခြေခံဥပဒေပေါင်းထဲမှာဒေါ်စုကိုမရှင်နိုင်တော့တာကိုစေအုပ်စုသဘောပေါက်လာပုံရပါတယ
်။ NLD အစိုးရလက်ထက်2020မှာစစ်တပ်အသုံးစရိတ်ကိုပထမဆုံးအကြိမ်ဖျက်တောက်နိုင်တာဟာထူးခြားချက်တစ်ခုဖြစ်ပါလေ။ဖြည့်ဆွဲဘတ်ဂျက်မှာစစ်တပ်အသုံးစရိတ်ကျပ်3,900ကျော်တောင်းခံတာကိုကျပ်3,000ကျော်ပြတ်နိုင်ပါလေ။ကာကွယ်ရေးစည်းရဲ10ရာခိုင်နှုန်းသာလျှော့ချတာဖြစ်ပြီးမယ်။ဒါဟာပထမဦးဆုံးအကြိမ်ပါ။ဦးသိန်းစိန်အစိုးရတက်တန်းမှာစစ်အသုံးစရိတ်လျှော့ချတာမျိုးမရှိခဲ့ပါဘူး။ဒါကြောင့်မို့ဒီဖြည့်ရကိုစစ်ဘက်ကအနှုတ်လက္ခဏာလို့ယူဆနိုင်ပါလေ။ NLD အစိုးရလက်ထက်စစ်ပူဦးစီးတဲ့ပြည်ထောင်စုဌာနလက်အောက်ခံအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုသမ္မတလက်အောက်ခံဝန်ကြီးဌာနအဖြစ်လုပ်ပစ်တာကိုလည်းစစ်တပ်ကမကျေနပ်နိုင်ပါဘူးစစ်အာဏာသိမ်းပြီးမကြာမီအုပ်ချုပ်ရေးမှုတွေပြောင်းပြစ်တာတွေ့နိုင်ပါတယ
်2019ဒီဇင်ဘာမှာဒေါ်ဆန်းစုကြည်ကိုယ်တိုင်နယ်သာလန်နိုင်ငံအခြေစိုက်နိုင်ငံတကာတရားရုံးကိုတက်ရောက်ပြီးဗမာစစ်တပ်ဘက်ကရှေ့နေလိုက်ပေးခဲ့ပါတယ်နိုင်ငံခေါင်းဆောင်တဦးအနေနဲ့နိုင်ငံကတရားရုံးမှာဒီလိုရှောက်လဲချက်တင်တာမျိုးတခါမှမရှိခဲ့ဘူးလို့ဥပဒေပညာရှင်အတိုင်းဝိုင်းကဆိုပါတယ်အနောက်တိုင်းမှာအကြီးကျယ်ဝေဖန်ရှုံချခံရတဲ့ဂျားတွေကဒေါ်အောင်ဆန်းစုကြည်ဟာအခြေခံဥပဒေဘောင်အတွင်းမှာစေအုပ်စုနဲ့လက်တွဲလုတ်ကင်ဖို့ကိုသာဆုံးပြလိုက်ပုံရပါတယ်အခြေခံဥပဒေပြင်ဆင်ရေးကိုဦးစားမပေးတော့ပါဘူးဒါပေမဲ့စစ်ကောင်းဆောင်ဟောင်းတွေအခြေချတဲ့စစ်တပ်မျိုးတော်ဖြစ်တဲ့နေပြည်တော်မှာကိုယ်စားလှောင်း10ဦးရှင်ပြိုင်တဲ့အနေနဲ့NLD က9ဦးအနိုင်ရရှိပြီးကျန့်ဖို့ပါတီက2ဦးတည်းသာအနိုင်ရတဲ့အခါစေအုပ်စုသွေးပြက်သွားပုံရပါလေ
။တက်ချုပ်ကြီးမင်းအောင်လိုင်ကိုယ်တိုင်စန္ဒာမဲပြီးတဲ့လူဘူးတီတီမြို့နယ်မှာ NLD ပါတီဝင်ပဲအနိုင်ရပါတယ်။တပြည်လုံးမှာမင်းစန္ဒနေမီ1100ကျော်ရှိတဲ့အနေနဲ့ NLD က900ကျော်အနိုင်ရရှိပြီးကျန့်ဖို့ပါတီက82နေရာသာနိုင်ပါတယ်။စစ်မှုထမ်းတဲ့မိသားစုဝင်တွေကပါ NLD ကိုမဲပေးကြတဲ့အတွက်တပြည်လုံးမှာ NLD က82ရာခိုင်နှုန်းအနိုင်ရပြီးနေပြည်တော်မှာ90ရာခိုင်နှုန်းနိုင်တာမို့ဒေါ်စုတို့နဲ့ရှင်တွဲရက်တီဖို့တက်ချုပ်ကြီးနဲ့ကျန့်ဖို့ဟာမယုံမရဲဖြစ်လာပုံရပါတယ် NLD ပါတီတခုတည်းအစိုးရဖွဲ့ပြီးဥပဒေနဲ့အညီလုပ်ရင်မိမိအကျိုးစီးပွားထိခိုက်နိုင်တာကိုတက်ချုပ်ကြီးကစိုးရိမ်လာပုံရပါတယ်လုံးမရှိရနေကကျင်းပတဲ့ရွေးကောက်ပွဲကိုနှစ်လအတွင်းအများဆုံးဝေဖန်ကန့်ကွက်သူတွေဟာတက်ချုပ်ကြီးနဲ့ကျန်းဖို့ပါတီပါ Mimi Jo Siwa Soyo Dome, Lu, Guijang, Nere, Seosuha, Piru Sanagu, Kayumasai Dobabu. Yuka Wu, Loni, Lotoma, Aneje, Shina, Mime, Mesanashi, and Miazu, the Boragu, Popiara, Pilu, Yalagu, Lekamu, Yuka Wu, Sauti, Apuriga, Sanwaila, Nasekuya, Nima, Putre, Tina, Jetobare. Dame, Sempu Miena, Seme Matida, Pini, Tachotia. Dosune and Nerigo, Pesha Buddha, Sonja Lai Padore Kya.